Mies.
မင်္ဂလာပါရှင် VOA American တိုင်ရ2019ခုနှစ်အောက်တိုဘာလ19ရက်စနေနေ့ညနေဘက်6နာရီခွဲကနေ9နာရီထိအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line to meter 18 19 25တို့ကနေဖမ်းယူနိုင်နိုင်ပါတယ်ရှင်ကျမခွန်ညိုပါခုညနေခင်းစီစဉ်တွေတာဝန်ယူပါမယ်ရှင်
မင်္ဂလာညနေခင်းပါရှင်ဒီကနေ့ညနေခင်းသတင်းတွေကိုမအေးသနာကျော်နဲ့ကျမနန်းလာတို့ပြောပြမှာပါဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံနှုတ်ထွက်ရေးအပေးအယူသဘောတူညီမှုတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ဂျော့ဘော်ရစ်ဂျွန်ဆန်ရဲ့နောက်ဆုံးအစီအစဉ်ကိုဗြိတိန်လွှတ်တော်မှဒီကနေ့မဲခွဲဖို့ရှိနေပါတယ်ချီလီနိုင်ငံမှာမြေထခါတွေဆေးသက်သွားတဲ့အပေါ်မချေမနှက်ဖျားကစတင်ခဲ့တဲ့ဆန္ဒပြပွဲတွေကြောင့်မြို့တော်ဆန်ဒီယာဂိုမှာဒီကနေ့အရေးပေါ်အခြေအနေကြေညာထားရပါတယ်တောင်ကိုရီးယားဆိုင်ရာအမေရိကန်သံအမတ်ရဲ့ခြံဝန်းထက်ကိုတောင်ကိုရီးယားဆန္ဒပြလို20လောက်တောက်ကြံတွေကအတင်းကျူးကျော်ဝင်ရောက်ခဲ့ကြပါတယ်ဒီလိုထိတ်တန့်ရောက်သတင်းတွေကိုကြားမှာပါရှင
်အခုညနေခင်းဆက်ပြီးနားဆင်ရမယ့်သတင်းလွှာလေးတွေမှာတော့ဝဒေတာထဲမှာကက်သလစ်သာသနာပိုင်အသစ်ခန့်အပ်ရမှာဘလို့အချက်ကိုအဓိကထားပြီးတော့ရွေးချယ်ခဲ့ပါသလဲ
ဘာလို့မျိုးတွေနဲ့တော့ဒီတရားမှုမှာပြရားတိုင်းတိုင်းနဲ့ဒီလိုအတူတူရှိတဲ့အဲ့ဒီဒေတာမှာကိုယ်တိုင်သွားပြီးတော့မှသာသနာပြုထည့်ပြီးတဲ့ရဟန်းဘုန်းတော်ကြီးတစ်ပါးကို
အမေရိကန်နိုင်ငံအိုကလာဟိုမာပြည်နယ်ကကက်သလစ်ယဟန်တပါပြည်ပြောကြားချက်နဲ့တူနာစစ်နိုင်ပါတယ်။တခါအောင်လာအန်ဆန်ကိုအားကြတဲ့ကရားတိုင်းရင်သူမြမလက်ဝဲသမားတဦးဟာအခုကိုခန့်ပညာတိုင်းပေါင်းစုံပြိုင်ပွဲတွေမှာရှင်ပြိုင်ထိုးသက်လာနေတဲ့အကြောင်းကိုထုတ်လွှင့်ပေးတော့မှာဖြစ်တယ်လို့တော်မီလောင်တာတွေနဲ့ကျမ်းမာရေးအတွက်အန်ဒီယရှိတဲ့မိဂိုမျိုးတွေအကြောင်းသဘာဝပတ်ဝန်းကျင်နဲ့ကျမ်းမာရေးဆိုင်ရာသတင်းလွှာတစ်ပုဒ်ကိုလည်းနားဆင်ကြားရပါမယ်ရှင်။ဒီလိုသတင်းလွှာတွေမှတိုင်ခင်အခုရင်ဆုံးတော့စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာရင်းနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မအေးတနာကျော်တို့ကပြောပြပေးကြပါမယ်ရှင်။
ဥရောပသမဂ္ဂ EU ကနေဗြိတိန်နိုင်ငံကနှုတ်ထွက်ရေးအပေးအယူသဘောတူညီမှုတွေနဲ့ပတ်သက်လို့ဝန်ကြီးချုပ်ဘော်ရစ်ဂျွန်ဆန်ရဲ့နောက်ဆုံးအစည်းအဝေးကိုမဲခွဲဆုံးဖြတ်နိုင်ရေးဗြိတိန်လွှတ်တော်မှဒီကနေ့မဲခွဲဖို့ရှိနေတာမှာအတိုက်ခံရဲ့ဆန့်ကျင်မှုနဲ့အကြီးအကျယ်ရင်ဆိုင်ရမယ့်ပုံရှိနေပါတယ်ဗြိတိန်ခွဲထွက်ရေး EU နဲ့အပေးအယူလုပ်ထားတဲ့အစည်းအဝေးကိုမဲခွဲဆုံးဖြတ်နိုင်ရေးအတွက်နှစ်ပေါင်း38နှစ်အတွင်းပထမဆုံးအကြိမ်အဖြစ်စနေနေ့မှာဗြိတိန်လွှတ်တော်အစည်းအဝေးကိုကျင်းပတာပါ EU ကလည်းဗြိတိန်နိုင်ငံခွဲထွက်ရေးအတွက်လူမှုဆန္ဒခံယူပွဲကျင်းပခဲ့တာမှာထောက်ခံမဲ52ရာခိုင်နှုန်းကန့်ကွက်မဲ48ရာခိုင်နှုန်းနဲ့လွန်ခဲ့တဲ့3နှစ်ကျော်ကအတည်ပြုခဲ့တာဖြစ်ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ကတော့ခွဲထွက်ရေးသဘောတူညီမှုနဲ့ပတ်သက်လို့ဥရောပသမဂ္ဂနဲ့ဘယ်လ်ဂျီယမ်နိုင်ငံဘရဆဲလ်မြို့မှာကြာတာပြေးနေကရခဲ့တဲ့သူ့ရဲ့အစည်းအဝေးကိုဗြိတိန်လွှတ်တော်ကဒီကနေ့ထောက်ခံအတည်ပြုဖို့မျှော်လင့်နေပါတယ်။ဒါပေမဲ့လည်းအထိုက်အခံတွေကဝန်ကြီးချုပ်ဂျွန်ဆန်ကိုဖွဲ့စည်းပုံဥပဒေပါပြဋ္ဌာန်းချက်တွေအရလွှတ်တော်ထဲမှာထောက်ပြကန့်ကွက်ဖို့ကြိုးစားထားကြတာကြောင့်မစ္စတာဂျွန်ဆန်ရဲ့ Conservative Party လွှတ်တော်အမတ်တွေအဖို့ဒီကနေ့မဲမပေးရပဲအိမ်မရမယ့်အနေအထားမှလည်းရှိနေပါတယ်။ဒီကိစ္စကိုဒီကနေ့လွှတ်တော်မှာအပြန်အလှန်ဆွေးနွေးညှိနှုံပြီးတဲ့အချိန်မှာတော့ EU နဲ့နောက်ဆုံးရလာတဲ့ဗြိတိန်ခွဲထွက်ရေးသဘောတူညီမှုကိုမဲပေးကြမှာဖြစ်ပါတယ်။ဒါပေမဲ့လည်းမစ္စတာဂျွန်ဆန်ရဲ့ခွဲထွက်ရေးအစီအစဉ်မှာပြင်ဆင်ဖြည့်ဆွက်စရာရှိလာမယ်ဆိုရင်တော့ဒီကနေ့မဲခွဲနိုင်အောင်မှမဟုတ်ပါဘူး။
ဆီးရီးယားမှာရှိတဲ့ကတ်စ်တပ်ဖွဲ့တွေပေါ်မှာတူရကီကစစ်ဆင်ရေးလုပ်နေတာကိုရပ်တန့်ထားဖို့အတွက်အမေရိကန်နဲ့တူရကီကြားမမျှော်လင့်ပဲရလိုက်တဲ့သဘောတူညီချက်ဟာအမေရိကန်ကတူရကီသမ္မတတေယစ်အာဒိုဝန်ကပြောသလိုမျိုးအချိန်တက်မှတ်ချက်နဲ့ပဲရရှိတာဖြစ်တယ်လို့တူရကီထိပ်တန်းအရာရှိသူကပြောပါတယ်။ဒီ9ရက်ကြာအပြည့်ခတ်ရက်စဲရရှိကြောင်းကိုအမေရိကန်ဒုတိယသမ္မတမိုက်ပန်စ်ကကြေညာသွားတာပါ။တူရကီနိုင်ငံမှာရောက်ရှိနေတဲ့မိုက်ပန်စ်ကကြာတာရင်းနေမှာတူရကီသမ္မတနဲ့၄နာရီကျော်ကြာအောင်လို့ဆွေးနွေးပြီးအခုလိုမျိုးသဘောတူညီချက်ရခဲ့တာဖြစ်ပါတယ်။အပြစ်ခတ်ရရေးသဘောတူညီချက်ရယူပြီးတော့အဲ့ဒီကာလရင်းမှာဒီထိုးစစ်ကြောင့်ဒုက္ခရောက်နေကြတဲ့အရသားနှစ်သိန်းကိုလူသားချင်းစာနာထောက်ထားမှုဆိုင်ရာအကူအညီတွေပေးဖို့အတွက်ဖြစ်ပါတယ်။ပြောဆိုဆွေးနွေးမှုတွေမှာတော့ညှိလို့မရတဲ့အချက်တွေအများကြီးရှိတယ်လို့အမည်မဖော်ခြင်းနဲ့ American ထိပ်တန်းအရာရှိသူကပြောပါတယ်။အဓိကပြဿနာကတော့အချိန်အကန့်အသတ်မရှိအပြစ်ခက်ရက်စဲထားဖို့တူရကီကငင်းဆုံနေတာပဲဖြစ်တယ်လို့ဆိုပါရရှင
်။ချီလီနိုင်ငံမှာမြေထခါရေးစည်းတဲ့သွားတဲ့အပေါ်မချေမနှက်ဖျားကစတင်ခဲ့တဲ့ဆန့်ကျင်ဆန္ဒပြပွဲတွေကြောင့်သမ္မတဆဘက်ရှန်ပင်နေရာကမြို့တော်ဆန်ဒီယေဂိုမှာတောက်ကြနေကအရေးပေါ်အခြေအနေကြေညာလိုက်ပါတယ်။မြို့သူမြို့သားတွေငြိမ်းချမ်းစွာနေရဖို့ပုဂ္ဂလိကနဲ့အများပြည်သူတွေကိုသာမကလူသူဦးချင်းစီရဲ့အခွင့်အရေးတွေကိုပါအကာအကွယ်ပေးဖို့အခုလိုအရေးပေါ်အခြေအနေကိုအလေးနက်ထားထုတ်ပြန်ကြေညာတာဖြစ်တယ်လို့သမ္မတပင်နေရာကပြောသွားပါတယ်။ မြေထခရီစီတတာကိုစန့်ကျင်ဆန္ဒပြတဲ့လောရတစိတ်တပိုင်းအဖြစ်ဆန်ဒီယာဂိုမြို့မြောက်ရထားပူတာပေါ်မှာအထက်တန်းចောင်းသူចောင်းသားတွေအဖြစ်အသိစုဝေးရောက်ရှိလာပြီးတော့လူတကူစားဝင်လို့ရတဲ့ခေပေါတွေကိုလက်မှတ်မပြဘဲခုံကျော်ဝင်ရောက်ခဲ့ကြတယ်လို့လက်မှတ်ဆက်တွေကိုပါတောက်ကြနေကလည်းဖျက်ဆီးခဲ့ကြတာပါဒီဖြစ်ရတွေကြောင့်ပဲဆန်ဒီယာဂိုမြို့မြောက်ရထားလိုက်တွေကိုရန်နာလိုက်တဲ့အတွက်ထောင်းတောင်းချီတဲ့ခီးသွွားပြည်သူတွေအလုကနဲ့အင်ပြန်ရေးအခက်ခဲတွေနဲ့ကြုံတွေ့ခဲ့ရပါတယ်ဆန္ဒပြသူတွေကိုမြေရုပ်ပုံတွေတုံးပြီးတော့လူစုခွဲဖို့ကြိုးစားခဲ့ကြတဲ့ရဲတွေကလည်းမြေထားပူတာယုံတချို့ကနေဆုတ်သွားခဲ့ကြပါတယ်ဆန္ဒပြသူတွေနဲ့ရဲတို့ကြားထိတ်တဲရင်ဆိုင်တွေ့ခဲ့ကြတယ်လို့အဆောက်အုံအတော်များများလည်းမီးတင်ရှုတ်ခံခဲ့ရပါတယ်ရုံတက်ရုံစင်းချိန်လိုလူရှုတ်တဲ့အချိန်တွေမှာမြေထားစီချီလီခီတွေဒေါ်လာ1.7ပေးကြတာပါရထားလိုင်းတွေကိုဒီတစ်ပတ်စနေသတင်းတွင်နဲ့နေ့ရက်စလုံးဆက်ပြီးရဆိုင်ထားမယ်လို့လည်းခန့်မှန်းရပါတယ်
အာဖဂန်နစ္စတန်နိုင်ငံအရှေ့ကျန်းနိုင်ငံဟာပြည်နယ်ကဗလီမာတောက်ကြနေဝိပုစုတောင်းခြင်းအတွင်းဖောက်ခွဲတိုက်ခိုက်မှုကြောင့်လူ69ဦးမကသေဆုံးသွားရပြီးဒီကနေ့မှာတော့အပြည့်အစည်းပုံအောက်ကရုံလောင်းတွေထပ်ပြီးတော့ရှာဖွေနေတယ်လို့ရဲတပ်ဖွဲ့နဲ့ဒေသခံတွေပြောကြပါတယ်ဟာဆာကာမီနာခိုင်ကဂျာဒါဝါမြို့နယ်ဗလီမာလာပြီးတော့ဘုံထောင်ထားတာဖြစ်ပါတယ်ဖောက်ခွဲချိန်မှာဗလီပြည့်ဝိပုစုတောင်းသူ150လောက်ရှိတယ်လို့ပြည်နယ်ကောင်စီအဖွဲ့ဝင်ဆိုရပ်ကွာဒရီကဆိုပါတယ်ကလေးတွေတက်ကြီးရွယ်ဦးတွေအပေါင်းဝင်အခုရထားတဲ့ရုပ်လောင်း69လောင်းကိုတော့သက်ဆိုင်ရာမိသားစုတွေစီကိုပြန်ပေးထားပြပါပြီအပြိုပြက်ပုံတွေအောက်မှာရုပ်လောင်းတွေထပ်ပြီးတော့ရှိနေနိုင်သေးတယ်လို့မစ္စတာကွာဒရီကပြောပါတယ်တောက်ကြတဲ့သတင်းတွေမှာတော့အသေးဆုံးသူ62ဦးရှိပြီးတော့လူ50လောက်ဒဏ်ရာရတယ်လို့ကနဦးပြောခဲ့တာပါဒီတိုက်ခိုက်မှုကဘယ်သူကလုပ်တာလဲဆိုတာတာဝန်ယူပြီးတော့ထုတ်ဖော်ပြောကြားလာတာမျိုးမရှိသေးပါဘူးအစိုးရကတော့တာလီဘန်တပုံတွေကိုဆွတ်ဆွဲထားပြီးတော့တာလီဘန်အဖွဲ့ပြောရေးဆိုခွင့်ရှိသူကတော့ဒီတိုက်ခိုက်မှုကိုသူတို့မလုပ်ဘူးလို့ညင်းထားပါတယ်။အခုလိုမျိုးအေးအေးချမ်းဆွဝေးပြီးတော့ဝတ်ပြုဆူတောင်းချိန်မှာတိုက်ခိုက်မှုလုပ်တာမျိုးကခွင့်လွှတ်နိုင်စရာမရှိပါဘူး။အာဖဂန်နိုင်ငံသားတွေအနေနဲ့ဘေးကင်းလုံခြုံစွာနဲ့နေထိုင်အသက်ရှင်ခွင့်ဝတ်ပြုဆူတောင်းခွင့်ရှိကိုရှိရပါမယ်လို့အမေရိကန်သံတမန်ကြီး John R. Basker Twitter လူမှုကွန်ရက်မှာရေးထားပါတယ်။ပါကစ္စတန်ရဲ့နေချင်းထိစပ်နေတဲ့တိုက်ခိုက်မှုဖြစ်ပွားရာနဂါဟာပြည်နယ်ရဲ့တချို့ဒေသတွေမှာကတာလီဘန်အဖွဲ့တွေနဲ့ IS Islamic စစ်သေးကြွတွေလှုပ်ရှားနေတာဖြစ်ပါတယ်။ဇူလိုင်လကစပြီးတော့စက်တင်ဘာလအထိဆိုရင်လည်းအာဖဂန်နိုင်ငံကစစ်ရေးပဋိပက္ခတွေကြောင့်လူပေါင်း 4,000 ကျော်တေဆုံးခဲ့ရပြီဖြစ်ကြောင်းကုလသမဂ္ဂကပြောထားပြီးတော့အခုဖြစ်ပွားတဲ့တိုက်ခိုက်မှုကတော့နောက်ဆုံးဖြစ်တဲ့သွေးထွက်တန်ရုံမှုဖြစ်ပါတယ်ရှင်။American တဲ့ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းဒိုမီတာ19 kHz 1068 ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာရဲ့စနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးတော့တင်ပြနေပါတယ်တိုင်ဝမ်မှာလူတက်မှုကျွလွန်ခဲ့သူအဖြစ်တန်တရာရှိခံရပြီးတော့ဟောင်ကောင်မှာအခြားအမှုတစ်ခုနဲ့ထိမ့်သိမ်းခံရတဲ့သူကတိုင်ဝမ်အစိုးရပါအာဏာပိုင်တွေစီသွားပြီးတော့အဖမ်းခံမှုဆန္ဒရှိတဲ့အကြောင်းဟောင်ကောင်အုပ်ချုပ်ရေးမှူးကဒီကနေ့စနေနေ့မှာပြောပါရယ်ချန်တွန်ကီကသူအဖမ်းခံရနိုင်ရေးအကူအညီပေးပါလို့ရေးသားပေးပို့လာတဲ့စာကိုလက်ခံရရှိခဲ့တဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလမ်ကဒီကိစ္စကိုဟောင်ကောင်အစိုးရအနေနဲ့တက်ကြွစွာဆက်ပြီးတော့ဆောင်ရွက်သွားမယ်လို့သတင်းထောက်တွေကိုပြောပါရယ်ပြည်ကရက်နှစ်ကတိုင်ဝမ်ကျွန်းကိုခီးထွက်ခဲ့တဲ့အချိန်မှာအတူပါတဲ့ချစ်သူမိန်းကလေးကိုတပ်ဖြတ်ခဲ့ကြောင်းဆွဆွဲခံရတဲ့ချန်ကိုတိုင်ဝမ်အာဏာပိုင်တွေကအလိုရှိနေတာဖြစ်ပါတယ်။ပြစ်မှုကျူးလွန်ခဲ့ရာတိုင်မီကိုတရက်ခန့်လွဲပြောင်းပရိဆိုင်ရာသဘောတူညီမှုရှိမထားတဲ့အတွက်ချန်ကိုတိုင်ဝမ်စီတရားရင်ဆိုင်ရေးလွဲပြောင်းမပေးခဲ့ပါဘူး။ငွေမဲခဝါချမွန်နေတာချန်ကိုဟောင်ကောင်မှာဖမ်းဆီးထိန်းသိမ်းထားတာဖြစ်ပြီးတော့ဒီသတင်းမှတ်တမ်းမှာလွှတ်ပေးရတော့မှာဖြစ်ပါတယ်။ရာဇဝမှုကျွလွန်ထားသူအဖြစ်ဆွဆွဲခံရတဲ့သူတွေကိုလွှဲပြောင်းပရိဆိုင်အောင်ဥပဒေမှာရှိတဲ့ဟာကွက်တွေကိုပြင်ဆင်ခြင်းနဲ့အဓိကအကြောင်းရင်းတွေထဲမှာချမ်းလူဖြစ်ရမျိုးလည်းတစ်ခုပါဝင်ဖြစ်တယ်လို့ဟောင်ကောင်အုပ်ချုပ်ရေးမှူးလမ်းကပြောပါတယ်။ဒါပေမဲ့လည်းအဲ့ဒီမူကြမ်းကိုဆွေးနွေးနိုင်ရေးလွှတ်တော်မှာတင်သွင်းခဲ့တာကြောင့်ဟောင်ကောင်ပြည်သူတွေကတရုတ်ကွန်မြူနီအစိုးရစီလွှဲပြောင်းပြီးတော့တရားရင်ဆိုင်ဖို့ဖြစ်လာနိုင်တယ်ဆိုပြီးဆန္ဒပြပွဲတွေလရုံနဲ့ချီအကြီးကျယ်ပေါ်ပေါက်လာတာလည်းဖြစ်ပါတယ်။
တရုတ်နိုင်ငံအနေနဲ့အမေရိကန်ပြည်အောင်စုတစ်ဖက်နဲ့တစ်ဖက်အပြန်အလှန်ရှိနေတဲ့ဗဟံမှုတွေကိုဖြေရှင်းဖို့အတွက်တရုတ်ကအမေရိကန်နဲ့ပူးပေါင်းပြီးတော့လုပ်ကိုင်သွားမယ်လို့တရုတ်ဒုတိယဝန်ကြီးချုပ်လျူဟီကပြောပါတယ်။တရုတ်နိုင်ငံနဲ့အမေရိကန်ပြည်အောင်စုကြားဖြစ်ပွားနေတဲ့ကုန်သွယ်ရေးစစ်ပွဲကိုရပ်တန့်နိုင်မယ်ဆိုရင်တော့ကမ္ဘာကြီးအတွက်အကျိုးများစေမယ်လို့လည်းသူကဆိုပါတယ်။နှစ်နိုင်ငံကြားမှာကုန်သွယ်ရေးသဘောတူညီချက်တစ်စိတ်တစ်ပိုင်းရရှိဖို့မှာလည်းတိုးတက်မှုတည်တည်တသာရရှိထားပါတယ်လို့တရုတ်နိုင်ငံကိုကိုယ်စားပြုပြီးတော့ကုန်သွယ်ရေးညီနိုင်ရေးမှုလည်းဖြစ်တဲ့မစ္စတာလူကအမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့အရင်တစ်ပတ်မှာတွေ့ဆုံဆွေးနွေးမှုလုပ်ခဲ့ပြီးပထမအဦးဆုံးမှတ်ချက်ပေးတဲ့အနေနဲ့ဒီကနေ့ပဲပြောသွားတာပါ သဘောတူညီချက်လက်မှတ်ရေးထိုးဖို့အရေးကြီးတဲ့အခြေခံချက်ကိုရေးဆွဲပြီးလို့မစ္စတာလူကဆိုပါတယ်ဒီအောက်တိုဘာ17ရက်နေ့မှာဆွေးနွေးမှုပြီးသွားတော့လေသူတို့သဘောတူညီချက်တချို့ရထားပြီးပါပြီလို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကကြေညာခဲ့တာပါဒီသဘောတူညီချက်မှာအမေရိကန်ရဲ့လေယာစိုက်ပျိုးရေးထရက်ကုန်တွေကိုတရုတ်ကတွန်းမြင့်ဝယ်ယူရေးနဲ့ညာနာပစ္စည်းပိုင်ဆိုင်မှုအကောက်အွယ်ပေးဖို့တွေပါဝင်ပြီးတော့အသေးစိတ်တော့ပြောမထားပါဘူးသမ္မတထရမ့်ကတော့လောလောဆယ်မှာတရုတ်သွင်းကုန်တွေပေါ်မှာအခွန်တိုးမြင့်ကောက်ခံတာကိုစိုင်းထားပေးပါတယ်။ဒီဇင်ဘာလအတွက်စီစဉ်ထားတဲ့နောက်ထပ်အခွန်တိုးကောက်မဲ့ကိစ္စကိုတော့ဘာမှမပြောသေးပါဘူး။ရှေ့လာမှာကျင်းပဖို့ရှိတဲ့ APEC အာရှနဲ့ Pacific ဒေသစီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ထိပ်သီးဆွေးနွေးပွဲမှာတော့တရုတ်သမ္မတရှီဂျင်ပင်နဲ့သဘောတူလက်မှတ်ရေးထိုးနိုင်မှုမျှော်လင့်တယ်လို့သမ္မတထရမ့်ကအရင်တစ်ပတ်ကပဲပြောထားပါတယ်ရှင့်။
တောင်ကိုရီးယားဆိုင်ရာအမေရိကန်သံအမတ်ရဲ့ခြံဝင်းတဲ့ကိုတောင်ကိုရီးယားဆန္ဒပြသူ20လောက်တောက်ချာနေကကျူးကျော်ဝင်ရောက်ခဲ့ကြတဲ့အတွက်တန်တမာတို့ရဲ့လုံခြုံရေးတင်းတင်းကြပ်ကြပ်ဆောင်ရွက်ပေးဖို့အမေရိကန်တာဝန်ရှိသူတွေတောင်းဆိုလာပါတယ်။အွန်လိုင်းပေါ်မှာတွေ့ရတဲ့ဗီဒီယိုထဲမှာတော့လူငယ်အုပ်စုတစုကဆန္ဒပြကျူးကျော်တန်တွေအော်ဟစ်ပြီးဆိုးလ်မြို့လယ်မှာရှိတဲ့တန်အမတ်ဟယ်ရီဟဲရစ်ရဲ့အုတ်တတိုင်းချန်စီယိုဘော်ကိုလေကားထောင်ပြီးတော့ကျော်ဝင်ခဲ့ကြတာကိုတွေ့ရပါတယ်။ချန်စီယိုကျော်ပြီးတော့တန်အမတ်ရဲ့အိမ်ထဲကိုအတင်းဝင်ဖို့ကြိုးစားခဲ့ကြတဲ့ဆန္ဒပြသူတွေကိုတောင်ကိုရီးယားရဲတွေကဖမ်းဆီးခေါ်ဆောင်သွားတယ်လို့အမေရိကန်တန်ယုံကဒီကနေ့ကြေညာချက်ထုတ်ပြန်ပါတယ်။ဆန္ဒပြသူတချို့ကိုင်ဆောင်ထားတဲ့စစ်တမ်းတွေမှာတော့တန်အမတ်ဟယ်ရစ်ကိုကိုရီးယားကနေထွက်သွားဖို့တောင်းဆိုထားတယ်လို့အမေရိကန်တပ်ဖွဲ့တွေကလည်းပြပကျူးကျော်သူတွေအဖြစ်ဖော်ပြထားတာပါ။လူလူစစ်တမ်းတွေအရအမေရိကန်ပြည်ထောင်စုနဲ့မဟာမိတ်ဖွဲ့တာကိုတောင်ကိုရီးယားပြည်သူတွေတခဲနဲ့ထောက်ခံပေမဲ့လည်းအမေရိကန်ကိုစန့်ကျင်တဲ့လက်ထစုပ်စားလူတစုတော့ရှိနေပါသေးတယ်
။ရုရှားနိုင်ငံစိုက်ဘီးရီးယားဒေသတောင်ပိုင်းကခရန်နိုယက်စ်မြို့နယ်မှာတရားကွာလောက်မှာရှိတဲ့ရွှေတူတဲ့မိုင်းတွင်မှာရေကားတာပြိုကျသွားတာကြောင့်အနည်းဆုံးလူ73ဦးသေဆုံးခဲ့ကြောင်းရုရှားသတင်းဌာနတွေမှဖော်ပြနေကြပါတယ်။မိုးတက်တဲ့ထဏ်နဲ့ရွာခဲ့တာကြောင့်ရေကားတာကျိုးကျသွားခဲ့ရတာကနေပြီးတော့တပ်တူတွေအလုသမားတွေနေထိုင်တဲ့တဲအိမ်လေးတွေကိုရေတိုက်စားပြီးတော့မျောပါသွားတဲ့အကြောင်းဒေသခံအများရှိတွေကိုကိုးကားပြီးတော့ရုရှားပုဂ္ဂလိကသတင်းဌာန Interfax မှာရေးသားထားပါတယ်။ရေနဲ့ရွှွန့်တွေဖုံးလွှမ်းပျက်စီးသွားတဲ့နေရာကိုရုရှားအစိုးရပိုင်းရုစီယာ24 Channel Line ကနေထုတ်လွှင့်ပြသခဲ့တဲ့ညမှာတပ်တူတွေအလုသမား14ယောက်ကိုဆေးရုံကိုပို့ထားကြောင်းနဲ့3ယောက်ကတော့ဒဏ်ရာပြင်းထန်ကြောင်းရုရှားကျန်းမာရေးဝန်ကြီးဌာနကပြောပါတယ်အခုကြိုးကျသွားတဲ့ရေကာတာဟာမှတ်ပုံတင်မထားတဲ့ရွှေရင်းဖြစ်ကြောင်းဒေသခံအများရှိတွေကပြောတဲ့အတွက်ဒါဟာလုပ်ငန်းဝင်ဘေးအန္တရာယ်ကင်းရှင်းရေးအတွက်စီမင်းစည်းကမ်းတွေကိုချိုးဖောက်တာဖြစ်ကြောင်းရာဇဝတ်ကြောင်းအရစုံစမ်းစစ်ဆေးမှုတွေစတင်ခဲ့ကြောင်းရုရှားစုံစမ်းစစ်ဆေးရေးကော်မတီကကြေညာချက်ထုတ်ပြန်ထားပါတယ်ရှင်
စနေနေ့ညနေခင်းထိပ်တန်းရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မတ်အေးသနာကျော်တို့ပြောပြပေးသွားတာပါရှင်အခုသတင်းလွှာတွေကိုစက်တိုင်းနားဆင်ရပါမယ်ရှမ်းပြည်နယ်မြောက်ပိုင်းလာရှိုးမြို့ကက်သလစ်သာသနာပိုင်အသစ်အဖြစ်ပြည်ဦးလွင်ကဆရာတော်လူကတ်စ်ကိုရွေးချယ်လိုက်တဲ့အကြောင်းဗာတီကန်နန်းတော်ကတောက်ကြနေမှာကြေညာလိုက်ပါတယ် UWSA ဝဒေတာမှာအခက်ခဲတွေကြားကသာသနာပြုခဲ့တဲ့ဖုန်းတော်ကြီးလူကတ်စ်ကိုသာသနာပိုင်ယဟန်အဖြစ်အခုလိုတာဝန်ပေးအပ်တဲ့အတွက်မြန်မာနိုင်ငံငြိမ်းချမ်းရေးဖြစ်စဉ်မှာအထောက်အကူရလာစေမယ်လို့သုံးသပ်နေကြတာတွေအကြောင်းကိုကိုညာဝင်းအောင်ကပြောပြမှာပါရှင်
ရှမ်းပြည်မြောက်ပိုင်းကက်သလစ်သာသနာပြုလုပ်ငန်းတွေမှာဦးစီးဆောင်ရွက်ဖို့ဆိုပြီးလာရှိုမြို့အခြေဆိုင်ကက်သလစ်သာသနာပိုင်ဆရာတော်လောင်းအဖြစ် Father Lucas Dowser Jingfong ကိုပိုယဟန်မင်း Francis ကရွေးချယ်ခန့်အပ်လိုက်ကြောင်းအီတလီနိုင်ငံဗာတီကန်နန်းတော်ကအောက်တိုဘာ18တောက်ကြနေ့မှာကြေညာလိုက်တာပါလက်ရှိအချိန်ထိလာရှိုကက်သလစ်သာသနာပိုင်အဖြစ်တာဝန်ယူထားသူကဆရာတော် Felix Zahon ဖြစ်ပြီးတက်ပြည့်ပင်စင်ယူရမယ့်တက်တော် 85 နှစ်ပြည့်ကန်နီးပြီမို့သူနေရာကိုဆက်ခံမဲ့နောက်ထပ်သာသနာပိုင်ဖုန်းတော်ကြီးတစ်ပါးကိုကြိုတင်ရွေးချယ်ရတာဖြစ်ကြောင်းအမေရိကန်နိုင်ငံအိုကလာဟိုမားပြည်နယ်ကကက်သလစ်ယဟန်တစ်ပါးဖြစ်တဲ့ရောဘတ်ကင်ဘုကရှင်းပြပါတယ
်ကျွန်တော်ဖိစ်သဟောင်းဟာရက်ရက်ဆက်ခံမဲ့ဖုန်းတော်ကြီးတွေကနှစ်ပါးသုံးပါးကိုရေးပြီးတော့မှသူကပုံရံမျိုးကြီးစီကိုရုံးတော်ခင်ရတယ်အဲ့ဒီပြီးတော့မှယဟန်မျိုးကြီးရုံးရနေပြီးတော့လက်ရှိသာသနာပိုင်ဆရာတော်ဒီကိုယ်တိုင်ရေးထားတဲ့ဒီယဟန်ဖုန်းတော်ကြီးသုံးပါးထဲရတယ်ပြီးတော့စဘာကိုရွေးချယ်ရမှာဆိုတော့ဒီတပိတ်ဖုန်းတော်ကြီး၃ပါးရဲ့ဒီငယ်ဘွားနေတော့မှလက်ရှိအခြေအနေကသူတို့ဘယ်လိုဖြစ်လာကြလဲ။ဂျန်ဖုန်းတော်ကြီးဒီပြည်တော်ပိုင်းလဲရုံးကြီးရှင်းလေးကိုချစ်ပြားမှာအမှန်တရားတိုင်းဖိုက်ပြင်းတဲ့လူမျိုးအတွက်ပါတာပြီအတွက်ဘယ်လောက်ဖြစ်သုံးဆမှာလုံနေလဲဆိုတော့အဲ့တော့သူကသုံးဆန်းပြီတော့မှအဲ့ဆရာနေပြီးအထိုက်တန်ဆုံးဂျန်ဖုန်းကြီးတစ်ပါးကိုသာသနာပိုင်ဆရာတော်ကြီးရွေးချယ်ပို့လိုက်တယ်။
တက်တော့58နှစ်ရှိပြီဖြစ်တဲ့ဆရာတော်လူကတ်စ်ဟာဆလစီယန်ခရီးယန်ဂိုင်းဝင်တူဖြစ်ပါတယ်အဲ့ဒီဂိုင်းဟာလူမှုရေးအတွက်ကြိုးပမ်းလှုပ်ဆောင်မှုမှာတက်ကြွပြီးသာသနာပိုင်ဖုန်းတော်ကြီးအဖြစ်ရွေးချယ်ရမှာ ရှမ်းပြည်မြောက်ပိုင်းကစစ်ပီးဒုက္ခသည်တွေအရေးကူညီဆောင်ရွက်ချက်တွေလည်းထည့်သွင်းစဉ်းစားနိုင်ကြောင်းပင်ဆယ်ဗီးနီးယားပြည်နယ်ကဖာသာဂျွန်ဆိုင်းလွန်ကပြောပါတယ
်ဒီတခြားကန်ဒီဒိတ်ဖက်ဆိုင်တော့လာရှုဒါနာအတွက်ဟိုလုံလံကန်နိုင်တဲ့ကန်ဒီဒိတ်ကိုသူဦးစားပေးကြတာများတယ်ဒီကျွန်တော်အမြင်ပြောရရင်တော့ခြားနိုင်တာကဟို solution going up လာတဲ့ဖွင့်ဖြစ်တဲ့အတွက်ကြောင့်သူကလူမှုရေးပိုင်းမှာသူတို့ပုံပြီးအားတန်တယ်ကွာဒီ solution going up ဖြစ်ဆိုမှတော့စပြေးတွေရှိဆောင်နေရှိတာပြောစပြေးဒုက္ခတွေလည်းကုမြာပိုင်းမှာရှိမှာပေါ့လေဆိုတော့သူတစ်ဖက်တလားကနေသူတို့လုံနိုင်တဲ့ဟိုအတိုင်းသာဖြစ်တော့သူတို့လုတ်သွားမှာလေဒါတော့ကျွန်တော်တို့ပြည့်တည်ရနေတဲ့အလုပ်တစ်ခုပဲ
ဆရာတော်လူကတ်စာ2012ကနေ2019အထိဝါပြည်နယ်ကိုသွားရောက်သာသနာပြုခဲ့သူဖြစ်ပါတယ်လက်နက်ကင်တွေအိုးဆိုးနေတဲ့ဝါပြည်နယ်မှာသာသနာပြုရတာကန့်သက်ချက်တွေရှိတယ်လို့ရောဘတ်ခင်ပူကပြောပါတယ
်ဟိုကန့်သက်ချက်တွေအများကြီးရှိတယ်ဘယ်လိုပြောမလဲအချို့သူတို့ဒီဝါပြည်ဘက်ကဒီလူကြီးတွေကသာသနာပြုတွေလာလို့ရှိရင်မြေပြန့်လာတယ်ဒါရှုဘက်ကလာတယ်ကျွန်တော်တို့ထင်တာတို့ရအချို့တွေလာပါပေါ့အဲ့ပုံစံနိုင်ငံရေးနဲ့ဆက်နွယ်တဲ့စကားတွေမပြောရဘူးတော့အဲလိုတွေအဲ့ပါကန့်သက်ချက်တွေအများကြီးရှိ
တယ်။ဒါကြောင့်ဆရာတော်လူကတ်စ်ကိုသာသနာပိုင်ယဟန်လောင်းအဖြစ်အခုလိုခန့်အပ်မှုဟာမြန်မာနိုင်ငံညဉ့်ညံ့ရေးအတွက်လည်းတက်ဆိုင်နေတယ်လို့ရောဘတ်ခင်ပုကသုံးသပ်ပါတယ်
။အဲ့မှာဝါဒီတာမှာရှိတဲ့ဝါလူမျိုးတွေနဲ့တော့ဒီတခြားမြန်မာပြည်အတိုင်းအတိုင်းနဲ့တော့လက်ရှိအစိုးရနဲ့ဒီလိုမျိုးရင်းဆိုင်ရတဲ့ပုံတော့ဦးတည်ပြောမှဒီမိုကရေစီဆိုင်ပြီးပြောင်းပွဲရတဲ့ဆိုတဲ့ညောင်းမိုက်ချက်တွေရှိလို့ပေါ့နော်။ဒီတော့အတွေ့အကြုံရှိတဲ့အဲ့ဒီတာမှာကိုယ်တိုင်သွားပြီးတော့မှသာသနာပြုခဲ့ပြီးတဲ့ဒီဟာမလို့ဒီပါ ਉ ရာမင်းကြီးကအဲ့ဟာကိုအတိအကထားပြီးတော့မှသူ့ရေးချက်တော့ကျွန်တော်လည်းထင်တယ
်1962မှာမွေးဖွားလာတဲ့ Father Lucas ဟာ1996ခုနှစ်မှာတိတ်ခါရယဟန်ဖြစ်လာခဲ့ပြီးရန်ကုန်တက္ကသိုလ်ကနေသမိုင်းဘာသာနဲ့ဘွေးရခဲ့သူပါတမားကျန်းစာနဲ့ဘာသာရေးစာပေတွေအတွက်2003ခုနှစ်ဖိလစ်ပိုင်နိုင်ငံမှာပညာသွားသင်ခဲ့ပြီး2019ကနေအခုချိန်ထိပြင်ဦးလင်မြို့က Salesian ဒန္တရီယပီရာသင်တန်းကျောင်းကျောင်းဝန်ကြီးဖြစ်တာဝန်ယူနေသူဖြစ်ပါတယ်Father Lucas နဲ့အတူ Philippines က Bishop Ricardo Becke နဲ့ Papua New Guinea က Father John Bosco Oram တို့ကိုလည်းသာသနာပြုဆရာတော်တွေအဖြစ်ခန့်အပ်ခဲ့ပါတယ်ခင်ဗျာ
။ကိုညာဝေအောင်ပြောပြသွားတာပါရှင်။ကယားပြည်နယ်ကတိုင်းရင်းသူဘိုဟီနာအန်တိုနီယာဟာမြန်မာနိုင်ငံကနာမည်ကြီးအမျိုးသမီးမြမလက်ဝဲသမားတဦးဖြစ်ပြီးဒေသတွင်းအိမ်နီးချင်းနိုင်ငံတွေအထိပါ MMA 1 Championship ကိုကံပညာတိုင်းပေါင်းစုံပြိုင်ပွဲတွေရှင်ပြိုင်ထိုးသက်လာနေပါတယ်။သူမအနေနဲ့လက်ဝဲထိုးဖို့ဘလို့တွေစူးစမ်းပြီးဘလို့မျိုးလက်ဝဲသမားဖြစ်လာခဲ့ပါသလဲ။ AFP သတင်းဆောင်ပါကိုအခြေခံပြီးကိုရန်နိုင်ကပြောပြမှာပါရှင
်။မြန်မာနိုင်ငံကရားပြည်နယ်မှာနေထိုင်တဲ့နာမည်ကြီးအမျိုးသမီးမြမလက်ဝဲချန်ပီယံဘိုဇီနာအန်တိုနီယာဟာအသက်16နှစ်အရွယ်မှာလက်ဝဲစထိုးခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းသူမဟာလက်ဝဲသမားဘဝကိုတော့အလွယ်တကူဖြစ်လာခဲ့တာမဟုတ်ပါဘူး။သူလောဝိစထိုးပြခဲ့ပုံနဲ့ပတ်သက်ပြီးတော့အန်တိုနီယာကအခုလိုပြောပါတယ
်။ဘာလို့ပြီးအရင်တော့ကဆိုလဲမင်းကလေးဒါလောက်တယ်ဒီလက်ဝဲထိုးတယ်ဆိုတော့သူတို့မကြဘူးဟိုမြင်လည်းမမြင်ဘူးဆိုတော့လေအဲကျွန်မတို့ခွင့်မပြုဘူးဒါမဲ့ကျွန်မခါကျတော့ဘောလုံးကန်မယ်ဆိုပြီးတော့လိန်ပြီးတော့အဲဘောလုံးကွင်းသွားတယ်လမ်းတဝဲရအောင်ဆိုင်ဖက်ပြန်ချိုးပြီးတော့လက်ဝဲတစ်ခုထိုးတော့ဘောနော်အဲလိုလုပ်ရတယ
်။စင်လာအဖြစ်တော့အမျိုးသားတွေဒါရှင်ပြိုင်ထိုးသက်ပြီးကစားလေရှိတဲ့ရိုးရလက်ဝဲကိုထိုးသက်ဖို့အတွက်သူမရဲ့မိဘတွေကသဘောမတူဘူးလို့အန်တိုနီယာကပြောပါတယ
်လိုက်တာမိမဖြစ်တော့လက်ဝိတထူတော့ဗောနော်အဲဘာဖြစ်ရညာဖြစ်တော့ဗောပြောကြတော့ဗောနော်ဒါမဲ့ခုနောက်ပဲတော့သူတို့လည်းအဲကိုကိုရာလည်းလောက်ပြနိုင်တယ်ဆိုတော့သူတို့အယမ်းကြီးကိုအခုကအယမ်းပြအားပေးတယ်ဝယ်ထိုးလို့ရှိရင်အိမ်မှာပဲအိမ်ကချစ်ချင်းလေးပဲအိမ်အပြည့်ပဲလာပြီးတော့လာအားပေးတယ်နိုင်တော့လည်းငူရဲလူငူတော့ဗောနော်ဟ
ာအခုခါမှာအသက်24နှစ်ရှိဖြစ်တဲ့အန်တိုနီယာဟာရက်၅ပေနှစ်လက်မှရှိပြီးခနာကိုအဖင့်လူကောင်တင်းငယ်တဲ့ထဲမှာပါဝင်တယ်လို့ဆိုနိုင်ပါတယ်။ဒါမဲ့လည်းသူမဟာစင်ကာပူခြေစိုက်ဝမ်ချန်ပီယံရှစ်ကိုကံပညာတိုင်းပေါင်းဆောင်ပြိုင်ပွဲမှာပွဲချင်းအများဆုံးနဲ့စံချင်းတင်အနိုင်ရထားတာဖြစ်ပါတယ်။အန်တိုနီယာဟာရွှေစင်နဲ့ထိုးသက်တဲ့ပွဲမှာ24စက္ကန့်နဲ့အနိုင်ယူပြီးတော့ပွဲချင်းအများဆုံးအနိုင်ယူပြီးတော့စံချင်းတင်ထားတာပါ။ပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းသူမဟာဗီယက်နမ်နိုင်ငံကဗီယက်နမ်နယ်ဘော့အမေရိကန်နိုင်ငံသူဘီငူယန်းကိုအကြိတ်နဲ့ထိုးသက်ပြီးတော့အနိုင်ရခဲ့ပါတယ်။ဒီဘွဲမှာတော့ဒိုင်နေကသူမကိုအမှတ်နဲ့အနိုင်ပေးခဲ့တာပါအခုလအကုန်မှာဆိုရင်လည်းသူမဟာအင်ဒိုနီးရှားနိုင်ငံကနာမည်ကြီးပရစ်စလာဟာဒါတီလူဘန်ဂေါင်းနဲ့ဂျကာတာမြို့မှာထွားရောက်ရှင်ပြိုင်ထိုးသက်မှာဖြစ်ပြီးတော့ဒီအတွက်လည်းအပြင်းထန်လေ့ကျင့်နေတယ်လို့ပြောပါတယ်အခုလိုလည်းဝေထိုးဖို့အတွက်သူမအနေနဲ့ဘလို့ပြင်ဆင်မှုတွေအပြောင်းလဲတွေလုပ်ခဲ့ရလဲဆိုတာနဲ့ပတ်သက်ပြီး
ऐसा को फाइट आते हैं को लोग रोम ऐसे को ये सही देखो को ये उन्नाव देखो को ये कहना को ये आलों को चेंज प्लाय आ रहा है ना चेंज ऐसे को अम्यारन स्ट्रॉंग पी अम्मे यारे अम्यारे ले चूज आ यारे को तमाम इंग्लिश दिया लो नीलू में यारो वाना ऐसा या को आलों
तमें ले लवे पुरी हा म्यूट मीडिया म्यूट ဝေဒီကမကထာလို့ထောက်ပံ့တာတွေကလည်းအမျိုးသားလက်ဝေဘွဲတွေမှာပုံများပြီးတော့အမျိုးသမီးတွေကိုပံ့ပိုးမှုအားနည်းတယ်လို့သူမကရှုမြင်ပါတယ်ဒီအချက်ကြောင့်သူမအနေနဲ့ရိုးရလက်ဝေဘွဲကနေ MMA ပြိုင်ပွဲဘက်ကိုကူးပြောင်းပြီးထိုးသက်လာစေခဲ့တာလို့လည်းပြောပါတယ်အဲ့လိုအမျိုးသားနဲ့အမျိုးသမီးခွဲခြားတာမျိုးတွေမရှိသင့်ပဲဒန်းလူဖြစ်သင့်တယ်ဆိုပြီးတော့လည်းသူမကပြောပါတယ
်အမျိုးသမီးနဲ့အမျိုးသားကိုမခွဲခြားဘဲနဲ့ပေါ့နော်ဒီအမျိုးသမီးတွေအတွက်နေရာတစ်ခုပေးပြဖို့လို့အတော့ကော
နော်ဥက္ကမတခြားနိုင်ငံတွေကလက်ဝဲသမားတွေနဲ့အပြိုင်ထိုးသက်ပြီးအောင်မြင်မှုတွေရရင်မဲ့လဲသူမအနေနဲ့တခါတရံမှာတော့ရင်းနှုံးကလို့ပဲမိမတယောက်လို့နေရတဲ့ဘဝမျိုးကိုသတိရမိတယ်လို့လဲဆိုပါတယ
်တူပြောပါတယ်ဒီဘဝလည်းဒီအရင်ကမင်းလေးပုံစံနဲ့လွမ်းတော့ဘောနော်ဒါမဲ့အခုပြန်နေဖို့ဆိုတော့တူတူမဖြစ်နိုင်တော့ဘူးလားဟာ
MMA ကိုကံပညာတိုင်းပေါင်းစုံပြိုင်ပွဲတွေမှာသူမအားကျရတဲ့သူကတော့မြန်မာနိုင်ငံကကချင်တိုင်းသားအောင်လာအန်ဆန်ဖြစ်တယ်လို့ဆိုပါရယ်အန်တိုနီယာအနေနဲ့သူအားကျတဲ့အောင်လာအန်ဆန်လိုမျိုးအောင်မြင်မှုတွေဘလောက်ထိရယူပြီးမြန်မာနိုင်ငံအတွက်ဂုဏ်ယူစရာကောင်းတဲ့ကစားသမားဖြစ်လာမလဲဆိုတာကတော့စိတ်ဝင်စားဖို့ကောင်းတယ်လို့ပဲပြောရမှာဖြစ်ပါတယ်ခင်ဗျာ
ကိုရနိုင်ပြောပြသွားတာပါရှင်ကျမရေးအတွက်အန်ဒီရရှိတဲ့အဆင့်အထိမိခိုးမျိုးတွေဖုံလွှမ်းတဲ့ဒဏ်ခံခဲ့ရတဲ့မလေးရှားနဲ့စင်ကာပူနိုင်ငံတွေမှာမုတ်တုံရာသီမိုးကြောင့်သက်သာရရလာကြပါပြီ။ဒါပေမဲ့လည်းတန်းနဲ့ချီတဲ့ဒေသခံတွေအလုတ်ပြက်အကင်ပြက်ဖြစ်ခဲ့ရတဲ့မိခိုးဒဏ်တွေနောက်ထပ်ကြုံရမယ့်အရေးကိုလည်းရတဲ့မအေးဖြစ်နေရကြဆဲဖြစ်ပါတယ်။တော်မီလောင်ကျွမ်းမှုတွေကြောင့်အရှိတောင်အာရှတခွင်မှာနှစ်စဉ်လိုကြုံနေရတဲ့မိခိုးမျိုးပြဿနာနဲ့ပတ်သက်လို့မလေးရှားနိုင်ငံကကာကွယ်ဖို့ကြိုးပမ်းနေတဲ့အကြောင်းကို VOA သတင်းတောက် Dave Grunebam Kuala Lumpur ကနေသတင်းပေးပို့ထားပါတယ်။ကိုအောင်လွင်ဦးကပြောပြမှာပါရှင်
။ကြီးဆုံးမျိုးဖြစ်တဲ့ Kuala Lumpur ပါဝင်မလေးရှားနိုင်ငံနေရာတော်တော်များမှာပြီးခဲ့တဲ့လတဲ့ရက်တော်ကြောင်မိခိုးတွေထံခံခဲ့ရတာပါ။ဒီတွေ့လဲတန်လင်းချွန်းတို့လိုမြို့ကန်တွေကျန်းမာရေးအတွက်စိုးရိမ်လာကြပါတယ
် We know that is bad for the health
အချင်းချင်းကြုံရမယ်ဆိုရင်ကျန်းမာရေးအတွက်မကောင်းဘူးဆိုတော့ကျွန်တော်တို့သိပါတယ်ကိုယ်စုပ်တဲ့ကိုဘာတွေဝင်လာမယ်ဆိုတော့မသိနိုင်ပါဘူးဆိုပြီးသူကပြောသွားတာပါတောင်ယာမီရှူရကတော်မီလောင်ကျွမ်းမှုတွေကြောင့်ပတ်ဝန်းကျင်နဲ့မြို့ကန်တွေအတွက်ကျန်းမာရေးအနေနဲ့ရှိတဲ့အဆင့်ထိရောက်လာနေတဲ့အကြောင်းလဲမလေးရှားနိုင်ငံကပတ်ဝန်းကျင်ထင်းထင်းဆက်လျှောက်ရေးအဖွဲ့ကနေတီနတ်ဆတ်တူရိုင်းကပြောပါတယ်
Visibility is horrible and there's also the pungent smell in the air because of all the burning.
လောင်ကျွမ်းမှုတွေကြောင့်တဲတဲကွက်ကွက်မမြင်ရတော့သလိုလေထဲမှာအနက်ကလည်းဆိုးပါတယ်။သက်ရှူလိုက်တဲ့အန္တရာယ်ရှိတဲ့အမုန်လေးတွေကိုရှူမိတဲ့အတွက်ကျွမ်းမရေးအတွက်အင်မတန်မှအန္တရာယ်ရှိပါတယ်
။ဒါဆက်ပြိုးရေးအတွက်မီးရှို့ရှင်းလင်းရာကထွက်ပေါ်လာတဲ့မီးခိုးတွေဟာအင်ဒိုနီးရှားနိုင်ငံကအများစုကိုအစားပြုလာတယ်ဆိုရင်လည်းဆက်ပြိုးရေးခြံတွေကိုတော့မလေးရှားနိုင်ငံကကုမ္ပဏီတွေကပိုင်ဆိုင်ထားကြတာပါ။ရှိတော်အရှန်နိုင်ငံများအသင်းအာဆီယံအဖွဲ့ကြားမိခိုးမျိုးတွေနဲ့ပတ်သက်လို့သဘောတူထားကြပါမယ်လေလက်တွေ့ဆောင်ရွက်မှုအပိုင်းမှာတော့အားနည်းနေစေပ
ါ The ASEAN Transboundary Haze Agreement has largely been a case of you know being like a paper tiger
မိခိုးမျိုးတွေနဲ့ပတ်သက်လို့အာဆီယံဖွဲ့ဝင်တွေကြားသဘောတူညီချက်တရရှိမယ်လေစက္ကူကြားရုပ်တက်တက်လောက်ပဲဖြစ်နေပါတယ
်မိခိုးမျိုးတွေကြောင့်ကျန်းမာရေးအတွက်အန္တရာယ်ရှိတဲ့အဆင့်ထိရောက်လာတဲ့အတွက်မလေးရှားနိုင်ငံမှာနှာခေါင်းစည်းတွေမျက်နှာဖုံးတွေဝတ်ဆင်ကြရစာတင်ကြောင်းတွေပိတ်ထားရတဲ့အထိဖြစ်ခဲ့ပါတယ်။နေထိုင်မကောင်းသူတွေတိုးလာသလိုပရိစီဝါဈေးတွေတောက်ဖို့ညွန့်ကြားရတဲ့အထိကျန်းမာရေးပြဿနာကျင်းဝသူတွေလည်းပုံများလာတယ်လို့ဒေါက်တာချစ်စရင်ကားလိုဒေသခံဆရာဝန်တွေကပြောကြပါတယ
်။ there are a lot of upper respiratory tract infections coming along with this haze.
မိခိုးတွေကြောင့်အသက်ရှူလမ်းကြောင်းဆိုင်ရာရောဂါတွေတော်တော်များများဖြစ်ကြပါတယ်။အာဒီနာရာဂရင်းနဲ့အဆုတ်ယောဂါတွေဖြစ်ကြတာတွေလည်းရှိပါတယ်
။မိခိုးမျိုးပြဿနာအတွက်အာဆီယံနိုင်ငံတွေကြားဆွေးနွေးမှုတွေပိုတိုးလာနေကြတာပါ။မိခိုးမျိုးပြဿနာအတွက်အာဆီယံနိုင်ငံတွေကြားဆွေးနွေးမှုတွေလည်းရှိနေပါတယ်။မလေးရှားနိုင်ငံမှာလည်းပြည်ပနိုင်ငံတွေမှာစက်ပြိုးရေးလုပ်ငန်းလုပ်နေတဲ့ကုမ္ပဏီတွေတောင်ယာမီးရှို့မှုနဲ့ပတ်သက်တယ်ဆိုရင်အရေးယူနိုင်မယ့်ဥပဒေတရားပြဋ္ဌာန်းနိုင်မှုလည်းဆွေးနွေးနေပါတယ်။
So by having such a law in Malaysia, it enables the Malaysian government to take action.
ဦးရေပြဋ္ဌာန်းလိုက်မယ်ဆိုရင်နိုင်ငံသားတိုင်းပြည်တစ်ခုခုကနေပတ်ဝန်းကျင်ညင်ညာအောင်လုပ်တဲ့မလေးရှားကုမ္ပဏီတွေကိုအရေးယူနိုင်မှာပါ။လုပ်ငန်းတစ်ခုလောက်ကိုအရေးယူပြလိုက်ရင်ပဲဟန်တာရောက်ပါတယ်
။မလေးရှားဆိုရကဥပဒေပြဋ္ဌာန်းပြီးအရေးယူဖို့ကြိုးပမ်းနေတဲ့ပေါ်ပတ်ဝန်းကျင်ထင်းထင်းလှရှားသူတွေကြိုးဆူကြတယ်ဆိုရင်တခြားအစီအမံတွေလည်းလိုအပ်နေတယ်လို့ထောက်ပြနေကြတာပါ။
That is, the federal government, the state governments, and the local governments, in partnership with the corporations in
particular.
မီဂိုရီအနီယူရောနှစ်စဉ်လိုလိုကြုံရပြီး2015ခုနှစ်ကစလို့ဒီနေ့ဟာအဆိုးဆုံးဖြစ်ခဲ့တယ်လို့လည်းတာဝန်ရှိသူတွေကပြောပါတယ်။မီဂိုရီဟာကျန်းမာရေးအတွက်အနီယရှိတယ်ဆိုတာမငြင်းနိုင်တဲ့ကိစ္စပါ။ဒါပေမဲ့လည်းရှေ့လာမယ့်နှစ်တွေမှာလည်းအလားတူမီဂိုအနီယကိုရှောင်ရှားနိုင်မှုခိုင်မာတဲ့အစီအစဉ်တွေကိုလက်တွေ့ကျင့်သုံးမှုရှိမရှိဆိုတာကတော့အခုချိန်ထိရှင်းရှင်းလင်းလင်းမရှိသေးပါဘူးခင်ဗျာ။
တော်ရရှင်များရှင်လာမယ့်2020ပြည့်ရွေးကောက်ပွဲမှာပါတီထက်ကိုယ်စလဲလောင်းတွေအရေးချင်းကိုကြည့်ပြီးနည်းပြကြဖို့အာဏာရမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရည်မှန်းနေပါတယ်။အဓိကနိုင်ငံရေးပါတီကြီးဖြစ်တဲ့ NLD အနေနဲ့ရွေးကောက်ပွဲမဟာဗျူဟာတစ်ခုသာလက်တွေ့ကျင့်သုံးခဲ့မယ်ဆိုရင်လာမယ့်ရွေးကောက်ပွဲမှာဘယ်လိုရလဒ်တွေထွက်ပေါ်လာနိုင်သလဲဆိုတာ VUA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။မဲဆန္ဒရှင်တွေအနေနဲ့ကိုယ်စလဲရီရဲ့ရွေးချင်းလိုက်ရွေးချယ်ရမယ်ဆိုရင်ဘယ်လိုလူမျိုးတွေကိုရွေးချယ်ခြင်းကြပါသလဲဆိုတာကိုလည်းပါဝင်ဆွေးနွေးကြဖို့ဖိတ်ခေါ်ချင်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းလူသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-239-382-999လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကကြိုဆိုပါရစေ
။နောက်နှစ်နာရီကြာမှထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9383ညလိုင်းဒိုမီတာ50 kHz 1585တို့ကနေပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုစနေညနေခင်းထိတ်တန့်ရောက်နေတဲ့ဒေသတွင်းနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ကပြောပြပေးပါဦးမယ်ရှင
်။ဥရောပသမဂ္ဂ EU ကနေဗြိတိန်ခွဲထွက်ရေးအပြေးယူသဘောတူညီမှုတွေနဲ့ပတ်သက်လို့ဝန်ကြီးချုပ် Boris Johnson ရဲ့နောက်ဆုံးအစီအစဉ်ကိုမဲခွဲဆုံးမြတ်ဖို့ဗြိတိန်လွှတ်တော်မှာဒီကနေ့ရှိနေတာမှာတိုက်ခန့်တွေရဲ့ဆန့်ကျင်မှုနဲ့အကြီးအကျယ်ရင်ဆိုင်ရမယ့်ပုံလည်းရှိနေပါတယ်။ဗြိတိန်ခွဲထွက်ရေး EU နဲ့အပြေးယူလုပ်ထားတဲ့အစီအစဉ်ကိုမဲခွဲဆုံးမြတ်နိုင်ရေးအတွက်နှစ်ပေါင်း38နှစ်အတွင်းပထမဆုံးအကြိမ်ဖြစ်စနေနေ့မှာဗြိတိန်လွှတ်တော်အစည်းအဝေးကိုကျင်းပတာပါ။ EU ကနေဗြိတိန်နိုင်ငံခွဲထွက်ရေးအတွက်လူမှုဆန္ဒခံရုံးပွဲကျင်းပခဲ့တာမှာ6ခါမဲ52ရာခိုင်နှုန်း၊ကန့်ကွက်မဲ48ရာခိုင်နှုန်းနဲ့လွန်ခဲ့တဲ့3နှစ်ကျော်ကအပြည့်အတည်ပြုခဲ့တာဖြစ်ပါတယ်။ချီလီနိုင်ငံမှာမီယတာခါရီစီးသက်သွားတဲ့အပေါ်မကြေမနက်ဖြစ်ရာကစတင်ခဲ့တဲ့ဆန္ဒပြပွဲတွေကြောင့်သမ္မတဆဘာရှန်ပင်နေရာကမြို့တော်ဆန်ဒီယာဂိုမှာတောက်ချာနေကအရေးပေါ်အခြေအနေကြီးညာလိုက်ပါတယ်။မြို့သူမြို့သားတွေငြိမ်းချမ်းစွာနေရဖို့ပုဂ္ဂလိကနဲ့အများပြည်သူတွေကိုသာမကလူတအူးချင်းစီရဲ့အခွင့်အရေးကိုအကာအကွယ်ပေးဖို့အတွက်အခုလိုအရေးပေါ်အခြေအနေကိုအလင်းနဲ့သာထုတ်ပြန်ကြီးညာရတာဖြစ်တယ်လို့သမ္မတပင်နေရာကပြောသွားပါတယ်။မီယတာခါစီးသက်သားကိုစန့်ကျင်ဆန္ဒပြတဲ့လှုပ်ရတဲ့စိတ်တပိုင်းအဖြစ်ဆန်ဒီယာဂိုမြို့မြေအောက်ယထာပူရာယုံတွေမှာအထက်တန်းကျောင်းသူကျောင်းသားတွေအဖြစ်ဆွေရောက်ရှိလာပြီးတော့လူတကူစားဝင်ရတဲ့ခိတ်ပေါက်တွေကိုလက်မှတ်မပြဘဲခုံကျော်ဝင်ရောက်ခဲ့ကြတယ်လို့လက်မှတ်ဆက်တွေကိုပါတောက်ကြနေကဖျက်ဆီးခဲ့ကြတာဖြစ်ပါတယ်အာဖဂန်နစ္စတန်နိုင်ငံအရှေ့ပိုင်းနန်ဂါရာပြည်နယ်ပလီတခုမှာတောက်ကြနေကဝတ်ပြူဆူတောင်းချင်းအတွင်းဖောက်ခွဲတိုက်ခိုက်မှုကြောင့်လူ69ဦးမကသေဆုံးသွားပြီးတော့ဒီကနေ့မှာအပြက်အစည်းပုံတွေအောက်အလောင်းတွေကိုထပ်ပြီးတော့ရှာဖွေဖို့ရဲတပ်ဖွဲ့နဲ့ဒေသခံတွေကလှုံ့ဆော်နေပါတယ်။ဟန်ကာမီနာခရိုင်ဂျာတာတာမြို့ကပလီထဲမှာလာပြီးတော့ပုံထောင်ထားတာလည်းဖြစ်ပါတယ်။
အော်တဘာလ19ရက်စနေနေ့ညနေခင်းထိတ်တန့်ရောက်နေတဲ့ဒေတာတွေနဲ့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုနန်းလောင်ပြောပြပေးသွားတာပါရှင်။အခုညနေအစီအစဉ်ထုတ်လုပ်ရမှုကကိုရနိုင်ဖြစ်ပြီးအတန်ဖန်းအင်ဂျင်နီယာကတော့ Zubia LTF ဖြစ်ပါတယ်။နောက်2နာရီကြာထုတ်လွှင့်မယ့်ညပိုင်းအစီအစဉ်တွေကိုတော့လိုင်းဒိုမီတာ25 32 51လိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။ဗီဒီယိုသောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရစိတ်ပါရှင်လန်းချမ်းမြေကြပါစေ။ဗီဒီယိုကိုအားပေးနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.
်